တမီတန်ရဲ့ဒဂရေဘုံတဘုံလောက်သိငယ်တဲ့နာနိုကားကလေးတွေနဲ့ကားပြိုင်ပွဲကျင်းပမယ်အကြောင်းပြိုင်ပွဲမှာပါဝင်ရှင်ပြိုင်မယ်အိုဟိုင်ယိုတက္ကသိုလ်အသင်းကပမခဒေါက်တာဆောဝေလှကိုမေးမြန်းပြီးတင်ပြပေးပါရစေ
။ဒီနာနိုကားပြိုင်ပွဲကကမ္ဘာပေါ်မှာပထမဦးဆုံးပြုလုပ်တဲ့ပြိုင်ပွဲဖြစ်ပါတယ်။ပြိုင်ရမယ့်သူကစီကန်းနေရပါလဲဆိုတော့ဒီနာနိုကားပေါ့နော်။နာနိုဆိုတာကတော့ငငယ်လေးပေါ့ခင်ဗျာ။စပောင်းတကယ်လောက်ငယ်တာပေါ့တမီတာတဲ့။အဲ့တော့ဒီနာနိုကားရဲ့ size ကဘလောက်လောက်ရှိမလဲဆိုတော့1နာနိုမီတာ to 4နာနိုမီတာအရွယ်ပေါ့ခင်ဗျာငငယ်လေးတွေပါအဲ့ဒီကားကဘလောက်ငယ်လဲဆိုရင်သပင်တစ်ချောင်းကိုနှုတ်လိုက်ပြီးတော့အဲ့ဒီသပင်လေးကိုဖြတ်လိုက်လို့ရှိရင်ထိတ်လေးမှတွေ့မယ် area လေးမှကျွန်တော်တို့ကားအစင်းပေါင်း2သန်းကနေပြီးတော့10သန်းလောက်ထိအဲ့ဒီမှာကားပါကင်လုပ်လို့ရတယ်အဲ့လောက်ထိအရွယ်စားငယ်ပါတယ်ဒီနာနိုကားတွေက molecule တွေနဲ့စောက်ထားတာဖြစ်ပါတယ်ဒါပထမဆုံးရှင်ပြိုင်ပွဲဖြစ်ပြီးတော့ပြင်သစ်နိုင်ငံဒူလူးစ်မြို့မှာနာနိုကားပြိုင်ပွဲကိုကျင်းပမှာဖြစ်ပါတယ
်ဘယ်နည်းလောက်မှာပြိုင်ပွဲကျင်းပဖို့အစီအစဉ်ထားပါလဲဆရာ
ပြိုင်ပွဲကျင်းပဖို့နေ့ရက်က April လ28နဲ့29ပါ2019ခုနှစ်
ဟုတ်ကဲ့ပါဆရာပုံမှန်ကကားပြိုင်ပွဲဆိုမျက်စိနဲ့ကားတွေမြင်တယ်လူတွေကဘေးမှာအားပေးတယ်ကားတွေကပြိုင်ကြတယ်ပေါ့နော်ကွင်းထဲမှာဆိုတော့အခုဟာနာနိုဆရာပြောသလိုဆန်ပင်တပင်ရဲ့ထိပ်က area ဒီမှာတော့မှကားအစင်းပေါင်း2သန်းလောက်ရပ်ထားလို့ရတယ်ဆိုတော့ဒီလောက်သေးငယ်တဲ့ကားလေးတွေကိုပြိုင်ပွဲလုပ်တာကိုဒီအများမြင်အောင်ပေါ့နော်ဆရာနည်းနည်းလေးပြောပြပေးပါလားဘယ်လိုမျိုးကျင်းပတယ်ဆိုတာနည်း
ဆိုကားတွေကအရန်ငယ်လုံးအတွက်အတွက်ကြောင့်ကျွန်တော်တို့တာမန်မျက်စိနဲ့ကြည့်လို့မမြင်ရပါဘူးသာမန်မိုက်ခရိုစကုပ်နဲ့ပတ်ကြည့်လို့လည်းအနုကြည့်မှန်မြောက်ပေါ့နော်အဲ့ဒါမျိုးနဲ့ကြည့်လို့လည်းမမြင်ရဘူးသူကဒီထက်လည်းပိုငယ်တယ်အဲ့တော့သူ့ကို scanning tunneling microscope လို့ခေါ်တဲ့တကယ်တော့ specialize လုပ်ထားတဲ့ instrument နဲ့ကြည့်မှမြင်ရပါတယ်အဲ့ဒီလိုကြည့်တဲ့အခါကျတော့ကျွန်တော်တို့ computer ထဲမှာပြန်ပြီးတော့အဲ့ဒီပုံကိုပြန်ဖော်တယ်ပေါ့ခင်ဗျာ computer ထဲမှာဘာကိုမြင်ရမလဲဆိုအဲ့ဒီနာနိုကားလေးကိုအစဒဂရီလောက်ချဲ့လိုက်ပြီးတော့ကြံကြည့်လို့ရပါတယ် computer screen ထဲမှာမောင်းတာကလည်းကျွန်တော်တို့ကစီကန်းရှိပါတယ်ဒီနာနိုကားတွေကိုကျွန်တော်တို့မောင်းတဲ့အခါကျတော့ laser တက်နဲ့မောင်းအောင်မှာဖြစ်ပါတယ်အဲ့ဒီ laser တက်ကလည်း scanning tunneling microscope လို့ခေါ်တယ်ကျွန်တော်တို့အတူက FTM လို့ခေါ်ပါတယ်အဲ့ဒီ microscope မှာရှိတဲ့အချောင်းလေးပါပါတယ်အဲ့အချောင်းလေးနဲ့သူကဆန်းပြီးတော့သူကပုံဖော်တာဖြစ်ပါတယ်အဲ့ဒီအချောင်းလေးကိုပဲအသုံးချပြီးတော့ကျွန်တော်တို့ဒီ laser တက်ကိုပေးမှာဖြစ်ပါတယ်အဲ့ဒီ laser တက်ကိုသုံးပြီးမှဒီနာနိုကားတွေကတွားရမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကနာနိုကားတွေကို gold surface ရွှေနဲ့လုပ်ထားတဲ့ရွှေတက်တူပေါ့အစစ်တရားရာဂိုင်းနှုန်းအဲ့ဒီရွှေမျက်နှာပြင်ပေါ်မှာနာနိုကားတွေကိုကျွန်တော်တို့ကတင်နှားมาဖြစ်ပါတယ်ဆိုတော့အခုပြိုင်မဲ့ဟာကအသင်းက6သင်းဆိုတော့ဒီ6သင်းမှာရှိတဲ့ကား6မျိုးပေါ့လေအဲ့ဒီဟာကအဲ့ဒီရွှေမျက်နှာပြင်ပေါ်မှာရှိပြီးတော့မောင်းတဲ့လမ်းကလည်းအဲ့ဒီရွှေမျက်နှာပြင်ပေါ်မှာပဲမောင်းပြီးတော့အဲ့ဒီမှာအတားအဆီးကြီးကျတော့ကျွန်တော်တို့ atom လေးတွေနဲ့ကျွန်တော်တို့လုပ်ပေးထားပါတယ်အဲ့တော့အဲ့ဒီကားမောင်းတဲ့ခါကျတော့အဲ့ဒီအတားအဆီးလေးတွေကိုကိုယ်ရှောင်ပြီးတော့ပန်းနိုင်ကိုရောက်တဲ့အထိကျွန်တော်တို့မောင်းအောင်မှာဖြစ်ပါတယ်ဟိုပြေးလမ်းကအလုံး80နာနိုမီတာရှိပါတယ်နာနိုမီတာဆိုတာကကျွန်တော်ပြောလို့တမီတာရဲ့ဒဂရီဘုံပုံတပုံသေးပါတယ်တမီတာဆိုတာကကျွန်တော်တို့တကိုက်မီပါလောက်ရှိပါတယ်အဲဒီတကိုက်နဲ့ကြည့်လိုက်ဂရေပေါင်းတဂရေပုံပုံတပုံသေးတဲ့1နာနိုမီတာလို့ခေါ်ပါတယ်အဲ့ဒါအစ80ပေါ့80နာနိုမီတာကိုကျွန်တော်တို့မောင်းအောင်မှာဖြစ်ပါတယ်အဲ့ဒီတော့ဒေးနာမှာလူတွေရက်ပြီးတော့ဟိုတကယ်ကျွန်တော်တို့ရဲ့ပြိုင်ကားတွေကျွန်တော်တို့ကဘာမှာရှိတဲ့ပြိုင်ကားတွေလူတွေရက်ပြီးတော့အားပေးဖို့ကတော့မဖြစ်နိုင်ဘူးသို့တော့ကျွန်တော်တို့ဒီကွန်ပျူတာမျက်နှာပြင်ပေါ်မှာကြည့်ပြီးတော့ဒေးနာမှာလူတွေရက်ပြီးတော့အားပေးကြရမှာဖြစ်ပါတယ
်ဟုတ်ကဲ့ပါဆရာဆရာတို့ခုဝင်ပြိုင်တဲ့6သင်းဆိုတာဘယ်နိုင်ငံတွေရပါလဲဆရာ
ဆိုပြင်သစ်နိုင်ငံကတစ်သင်းနောက်ဂျာမနီကအသင်းဂျပန်ကအသင်းဆွစ်ဇာလန်ကအသင်းနောက်ပြီးတော့ဩစတြီးယားနဲ့တို့အမေရိကန်ရိုက်စ်ယူနီဗာစီတီနဲ့ပေါင်းလာတဲ့ဟာတစ်သင်းနောက်ကျွန်တော်တို့အိုဟိုင်ယိုတက်ကူကျွန်တော်ရဲ့အသင်းပေါ့ကျွန်တော်အသင်းကအမေရိကန်ကိုကိုစားပြုပြီးတော့ပြိုင်တာဖြစ်ပါတယ
်ဆိုတော့ဒီကားပြိုင်ပွဲကိုဒိုင်သူကြီးလောက်တာတို့ပါလို့ပေါ့နော်ပြိုင်ပွဲတွေထုံးစံအဲ့ဒါတွေရောဘယ်လိုမျိုးစီစဉ်ထားပါလဲဆရာ
အခုဒီကားပြိုင်ပွဲကိုနိုင်နေရှုံးနေအဆုံးဖြတ်လို့ဖို့အတွက်ကိုကျွန်တော်တို့ကော်မတီရှိပါတယ်သိပ္ပံပညာရှင်တွေနဲ့ဖွဲ့ထားတာပါအများစုကတော့ပြင်သစ်ကပါပဲအဲဒီသိပ္ပံပညာရှင်တွေပေါ့သူတို့ကနေပြီးတော့မှဘသူကအမြန်မောင်းမလဲမြန်တာမပြီးသေးဘူးသူကကြွေတာရှောင်းတာတွေဘလောက်ကောင်းမလဲအတိုက်ခိုက်တွေဟိုမတိုက်မိဘူးအဲ့ဒါမျိုးပေါ့အကုန်လုံးအဲ့ဒါတွေကြည့်ပြီးမှသူကအမှတ်ပေးပြီးတော့မှနိုင်တဲ့အသင်ကိုရွေးပါဖြစ်ပါတယ
်ဟုတ်ကဲ့ပါဆက်ခုနာနိုကားပေါ့နော်နာနိုကားပြိုင်ပွဲလုပ်ဖို့လို့ဖြစ်လာရတဲ့အကြောင်းရင်းလေးနည်းနည်းပြောပြပေးပါဆက်
ဟုတ်ကဲ့ကျွန်တော်တို့ဒီနာနိုကားဆိုတာကတော့အခုဒီ2016ခုနှစ်မှာလဲဓာတုဗေဒနိုဘယ်ပရိုက်စ်ကကျွန်တော်တို့ဒီ molecular car ပေါ့လေကျွန်တော်တို့အခုလုပ်တဲ့ဟာနဲ့ ူတို့ပေးလိုက်တာဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့ဒီနာနိုကားပြိုင်ပွဲကိုစပြီးစီစဉ်တာက2015ခုပေါ့လွန်ခဲ့တဲ့နှစ်ဩဂတ်လောက်ကစပြီးပြိုင်ပွဲလုပ်ကြအောင်ဆိုပြီးတော့ကျွန်တော်တို့ conference မှာတိုင်ပင်ပြီးတော့မှပြိုင်ပွဲကိုလုပ်တာဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ဒီနာနိုကားလေးတွေကိုလုပ်ပြီးတော့ရောင်းစားဖို့မဟုတ်ပါဘူးအဓိကရည်ရွယ်ချက်ကဘာလဲဆိုတော့နာနို scale မှာမျက်နှာပြင်နေပေါ်မှာ control transport ပေါ့ခင်ဗျာထိန်းကြောင်းပြီးတော့ transport လုပ်ပေးနိုင်တယ် molecule တွေ atom တွေကိုတနေရာကနေတနေရာကို control လုပ်ပြီးတော့ပို့ပေးနိုင်တယ်စနစ်ကိုကျွန်တော်တို့ကတီထွင်နေတာဖြစ်ပါတယ်ဒီလိုပြိုင်ပွဲကိုလုပ်တဲ့အတွက်ကြောင့်ပြိုင်ပွဲဝင်တဲ့6သင်းကရှင်ပြိုင်မဲ့ကားတွေကိုကိုယ့်အကိုစမ်းသပ်ရတယ်တိဆောက်ရပါတယ်ဒီကားတွေအားလုံးက molecule ကားတွေဖြစ်ပါတယ်ကျွန်တော်တို့အသင်းထဲမှာပါတဲ့ဓာတုဗေဒပညာရှင်တွေကနေပြီးတော့ဒီ molecule ကားတွေကိုတိဆောက်တယ်ကျွန်တော်တို့လိုယူပဗေဒဒါမို့ engineer တွေကနေပြီးတော့ဒီကားတွေကိုဘယ်လိုမောင်းမလဲဆိုတော့ test လုပ်တယ်အဲ့လိုဆိုတော့ဒီပြိုင်ပွဲရဲ့ရလဒ်ကဘာလဲဆိုတော့ကျွန်တော်တို့ဒီလို control transport လုပ်နိုင်တဲ့စနစ်ကိုကျွန်တော်တို့တီထွင်လိုက်နိုင်တဲ့အားကျွန်တော်တို့ရဲ့ရလဒ်ဖြစ်ပါတယ်
ဒီ control transport စနစ်ကိုထွင်နိုင်ပြီဆိုလို့ရှင်ဒီလက်တွေအတုံးချတဲ့နေရာမှာဘယ်နေရာတွေမှာအကျိုးရှိနိုင်မှာလဲဆင
်ဟုတ်ကဲ့အဲ့ဒါအရင်ကောင်းတဲ့မိကုံးမှာကျွန်တော်တို့ရဲ့ရည်ရွယ်ချက်တွေကဘာလဲဆိုတော့ဒီ molecule level မှာကျွန်တော်တို့အဲ့ဒီဟာကို control လုပ်ပြီးတော့ပို့ပေးနိုင်ပြီဆိုလို့ရှိရင်ကျွန်တော်တို့ဓာတ်တွေက electronic system မှာသုံးလို့ရတယ်နောက်ဆေးပညာမှာဆေးတွေကိုတနေရာနဲ့တနေရာကိုပို့မယ်လူရက်ခန္ဓာကိုယ်ထဲမှာအဲ့ဒါမျိုး control လုပ်ပြီးတော့ပို့လို့ရမယ်ဆိုတော့ဒီဟာရဲ့အောင်မြင်မှုကတော့အများကြီးပါအဓိကကြတာတော့ဒီ electronics ပါမယ်နော် information transport at the nano scale ဆိုလိုချင်တာကဒီ computer ပေါ့ဒါပေမဲ့ nano scale မှာစောက်ထားတဲ့ computer တိတိလေးတွေမှာကျွန်တော်တို့အသုံးချနိုင်မယ်တင်းမှုတနေရာနဲ့တနေရာကိုပို့ဖို့အတွက်ဒါမှမဟုတ်လို့ရှိခုနကလို့ဆေးတွေကိုခန္ဓာကိုယ်ထဲမှာပို့တယ်အဲ့ဒါမျိုးပေါ့နော်မျိုးမျိုးရှိမှာအများကြီးသုံးဖို့ရှိပါတယ
်ယူပဗေဒပမုခဒေါက်တာဆောဝေလှရဲ့ပြောကြားခြင်းနဲ့ပဲဒီတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံကြဦးမယ်